မြန်မာနိုင်ငံမှာတော့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလုံမဲ့ရွေးကောက်ပွဲအတွက်တပ်မတော်ကလုံခြုံမှုမရှိဘူးလို့ကြေညာလာရင်ဒေသတချို့မှာနောက်ရွှေ့ကောင်းရွှေ့ရလိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။တပ်မတော်ကထိန်းချုပ်ထားတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်ဝန်ကြီးဌာနတွေကလည်းဒီပြည်နယ်မှာလုံခြုံတည်ငြိမ်မှုရှိမရှိကိုမကြခင်ပိုင်းဖြတ်ပေးမှာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကမနေ့ကပြောခဲ့တဲ့အပေါ်ရခိုင်ပြည်နယ်တွင်လူထုထောက်ခံမှုအားကောင်းနေတဲ့ရခိုင်ပါတီတွေဘက်ကပြင်းပြင်းထန်ထန်ပြန်ခြေပလိုက်ပါတယ်။ဦးလှသိန်းကဒီဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကငြိမ်းချမ်းတည်ငြိမ်မှုမရှိမဖြစ်လိုအပ်တယ်လို့ပြောပြီးမှရခိုင်မျိုးသားပါတီ ANP ကပြည်နယ်လွှတ်တော်မှဥမောင်လှကျော်ကတော့မဲဆန္ဒနယ်မြေတစ်ခုမှာကိုစားဖြူအမှတ်မရွေးနိုင်ရင်ဒေသခံလူထုပဲပိုနစ်နာခံစားရလိမ့်မယ်လို့ပြန်ပြောတာကို Riders သတင်းဌာနမှာဖော်ပြထားပါတယ်။တမတော်အနေနဲ့ဒီလုံခြုံရေးခွင့်ပြုချက်မပေးရင်ကော်မရှင်ဘက်ကရွေးကောက်ပွဲလုပ်ပေးမှာမဟုတ်ဘူးလို့ဦးလှသိန်းကပြောပြီးမှတက်မတော်ပြောခွင့်ရတွေကို Riders သတင်းဌာနကဖုန်းခေါ်မေးမြန်းခဲ့ပေမဲ့ဖုန်းပြန်မဖြေခဲ့ပါဘူးခင်ဗျာ